ညီမနိုင်ငံမှာကျင်းပဖို့ရပ်ပိုင်းနာလူတော်တွေရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတဲ့အကြောင်းညီမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။လက်နက်ကင်ပြည်ပခါရီလူခွင့်ရေးပြည်ထောင်စုလူစင်ခေါ်မှုတွေရှိနေတဲ့အခြေအနေတွေကိုလည်းအထူးကိုယ်စားလှယ်မစ္စယာဟီလီကညွှန်ရောက်ကုလသမဂ္ဂရုံးချုပ်မှာဗဟုနေကကျင်းပခဲ့တဲ့အထူးတွ မယ်လို့မြမဆိုးရနယ်ရွေးကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့ပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမြမနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီကအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာပြောကြားခဲ့ပါတယ်။ရွေးကောက်ပွဲကိုနိုင်ငံတကာကပါစောင့်ကြည့်လေ့လာကွင်ပေးတာတွေလို့အပြုသဘောဆောင်တဲ့အစီအစဉ်တွေတွေ့ရပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေစေဖြစ်တယ်လို့မစ်ရန်ဟီလီကပြောဆိုခဲ့ပါတယ်။
While I welcome the invitations extended to national and international observers, the recent announcement that
Piran Pipa ga yue kaw pwe saung chi le la du ri ko phait cha kae de paw ma chu su bin mae le ko me san na nen nen ma ma hout de du ri chu tin me pe kwe ne pat de bi ma cha de kin dong ga chin nya kae ya ma sit tat ne mi da su win de chu tin me pe de kha ma ro saung chi le la kwen pe ma ma hout phu lo pyo kae da ga ro sait pyet sia ba ဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကျမကိုပေးထားတဲ့ဂရုနဲ့ကွဲလွဲနေပါတယ
်။ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းတွေအလွဲလွဲအမားမားဖြစ်နေတာဟာလည်းစိတ်ပျက်စရာကောင်းတဲ့ကိစ္စအဖြစ်အထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်မြို့နယ်တချို့နဲ့ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေအောက်မှာကျင်းပမဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်တွေဟာအများလက်ခံနိုင်စရာမဟုတ်ဘူးဆိုရင်လေရွေးကောက်ပွဲလွန်ကာလဟာပိုပြီးစိုးရိမ်စရာတွေကြုံရလိမ့်မယ်လို့လည်းအထူးကိုယ်စားလှယ်ကသတိပေးသွားခဲ့ပါတယ
် The period after the elections prior to the election of a new president and the formation of a new government
ရွေးကောက်ပွဲရလဒ်တွေပေါ်မှာယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများကလက်မခံခဲ့ဘူးဆိုရင်တော့ရွေးကောက်ပွဲနောက်ပိုင်းသမရသက်တဦးရွေးချယ်ရမှာအစိုးရတက်ရဖွဲ့စည်းရမှာမတိမငင်အခြေအနေတွေတင်းမာမှုတွေကြုံရနိုင်ပါတယ်ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေအနေတွေကိုအနိကတ်စောင့်ကြည့်သွားဖို့အလွန်ပဲအရေးကြီးပါတယ
်။ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ရှင်ပြိုင်ကြမယ်ထဲကမွတ်စလင်အများစုအပါအဝင်ကိုယ်စားလှယ်60ကျော်ကိုနိုင်ငံသားဖြစ်မဖြစ်ဆိုတဲ့အပေါ်အခြေခံပြီးရှင်ပြိုင်ခွင့်ပယ်ဖျက်လိုက်တာကိုလည်းအထူးကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့၄နှစ်တာကာလအတွင်းလူခွင့်ရဲ့အခြေအနေတွေတိုးတက်မှုတချို့ရှိလာတာကိုအထူးကိုယ်စားလှယ်ကအသိအမှတ်ပြုပြောဆိုခဲ့ပေမဲ့ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပွင့်လင်းမြင်သာမှုရှိရှိကျပဖို့အပြင်နိုင်ငံရေးမှာဘာသာရေးကိုခုတုံးလှုပ်လာနိုင်တဲ့အန္တရာယ်တွေရှိလာနေတာဟာလည်းကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့အကြောင်းအလေးထားပြောဆိုသွားပါတယ
် The abuse of religion for political purposes is prohibited under the 2000
နိုင်ငံရေးရွေးချယ်နဲ့ဘာသာရေးကိုအသုံးမချဖို့2008ခုနှစ်အခြေခံဥပဒေကတားမြစ်ထားသလိုဘာသာရေးအကြောင်းပြပြီးမဲဆွဲတာတွေမလုပ်ဖို့မြန်မာနိုင်ငံရွေးကောက်ပွဲဥပဒေတွေကတားမြစ်ထားပါတယ်။ဒါပေမဲ့လည်းဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေကလူနည်းစုတွေပေါ်မှာမုန်းတီအောင်လှုံ့ဆော်တဲ့စိတ်ပျက်စရာလုပ်ရက်တွေကိုလည်းကျွန်မလေ့လာစုံစမ်းသိရှိရပါတယ်။လူနည်းစုတွေအခွင့်အရေးအတွက်ကာကွယ်ရက်တီပြောဆိုကြတဲ့အရက်ဖက်လူမှုအတိုင်းဝန်းကလူတွေနိုင်ငံရေးသမားတွေသတင်းတောက်တွေကိုချင်းချောက်နှောက်ရက်တဲ့ဆိုတဲ့သတင်းတွေလည်းကြားရပါတယ်
။အထွေထွေညီလာခံမှာအစိုးရခန်းစာတင်သွင်းခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့နဲ့မကြသေးခင်တုန်းကပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးနိုင်ခဲ့တာလို့တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတာလူလက်စွာထုတ်ဖော်ပြောဆိုသူတွေနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာဟာအနောက်လက္ခဏာဆောင်တဲ့လုပ်ရက်တွေအဖြစ်နဲ့ပြောဆိုခဲ့ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲဒေသခံရဲသားတွေကိုအာရမတပ်သားအသစ်စုဆောင်းတာစစ်ပေါ်တာဆွဲတာနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်ဖြစ်နေတာကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ပညာရေးဥပဒေပြင်ဆင်ပေးဖို့ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုလက်ဗရန်မှာအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့ပြီးတချို့ကိုတာအဝရီအကျဉ်းထောင်မှာဖမ်းဆီးထားတာနဲ့မြန်မာသတင်းနောက်တွေဟာလည်းတရားစွဲဆိုခံနေရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကိုလည်းအထူးကိုယ်စားလှယ်ကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒါ့အပြင်မကြတဲ့ခင်ကမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယောတဲ့ပုံတွင် Facebook မှာဖြန့်ဝေမှုနဲ့တရားစွဲဆိုခံနေရတဲ့ Patrick Gonzalez နဲ့ Macho Sandy တို့နှစ်ဦးဖမ်းဆီးခံနေရတဲ့ကိစ္စကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။ဒီအတွက်လည်းရွေးကောက်ပွဲပြီးထွက်ပေါ်လာမဲ့အစိုးရတဲ့အနေနဲ့ နိုင်ငံရေးလက်နက်ကင်ပဋိပက္ခတွေဒါမကပဲလူ့အခွင့်အရေးပြဿနာတွေကိုလည်းဦးစားပေးဖြေရှင်းဖို့လိုမယ်လို့တိုက်တွန်းပြောကြားသွားပါတယ်ရှင်။